အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစတင်နေပြီဖြစ်တဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဘေးဘန်းမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့သုံးနိုင်ငံတီးခြားတွေ့ဆုံပြီးရိုဟင်ဂျာအရေးဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရာလွှတ်တော်အမြဲတမ်းကော်မတီရဲ့ဥက္ကဋ္ဌမူဟာမက်ဖာရတ်ခန်ကအင်ကာနီမှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ရဲ့နောက်ဆုံးအခြေအနေကိုလွှတ်တော်ကော်မတီကဆွေးနွေးပွဲကျင်းပခဲ့တာမှာနိုင်ငံသားရေးဝန်ကြီးဌာနကအခုလိုအတိပေးခဲ့တဲ့အကြောင်းသူ့ရဲ့ပြောဆိုချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။သုံးနိုင်ငံဆွေးနွေးမှုမှာတော့ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်နဲ့ဒီကိစ္စအပေါ်မြန်မာဘက်ကယက်တီချက်ကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လနှောင်းပိုင်းရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိမ်းချပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးပမ်းမှုတွေကနှစ်ကြိမ်တိုင်တိုင်မအောင်မြင်ခဲ့ပါဘူး။မြန်မာဘက်ကထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတာကိုလက်သင့်မခံပါဘူးဒုက္ခသည်တွေကတော့ရိုဟင်ဂျာအဖြစ်အတိမှတ်ပြုပြီးနိုင်ငံသားပေးဖို့အဓိကတောင်းဆိုနေကြတာဖြစ်ပါတယ်